ီနှစ်နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုံးနဲ့အညီမြန်မာအမျိုးသမီးတွေရဲ့စီးပွားရေးစွမ်းဆောင်ရည်တိုးတက်မြင့်မားလာအောင်ကြိုးပမ်းကြဖို့နဲ့ဒီလိုကြိုးပမ်းရမှာစိတ်ဓာတ်တွေအဓိကပြောင်းလဲလှုပ်ဆောင်သွားမယ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားမှာပြောဆိုသွားပါတယ်2030ခုနှစ်မတိုင်မီရည်မှန်းချက်ထားပြီးတော့အမျိုးသားတွေနဲ့ဒန်းတူအမျိုးသမီးများလုပ်ငန်းခွင်မှာနေရာရရှိဖို့အတွက်အပြောင်းလဲတွေပို့ဆောင်ကြဖို့ဆိုတဲ့ဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုဒ်အတိုင်းရည်မှန်းချက်ပြည့်မီဖို့ကတော့မြန်မာနိုင်ငံအနေနဲ့အများကြီးစ조사ရအောင်မယ်လို့အမျိုးသမီးအရေးနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ပြည်စုံကတော့စုံစမ်းမေးမြန်းထားတဲ့မက်ကင်ဖြူဖေးကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဒီနှစ်နိုင်ငံကအမျိုးသမီးများနေ့ရဲ့ဆောင်ပုဒ်မှာ2030ခုနှစ်အမီအမျိုးသမီးတွေကိုအမျိုးသားတွေနဲ့တန်းတူကမ္ဘာလုပ်ငန်းခွင်မှာနေရာရလာတဲ့အထိအပြောင်းလဲတွေပေါ်ဆောင်ဖို့တိုက်တွန်းထားပါတယ်။ဒီဆောင်ပုဒ်နဲ့အညီမြန်မာနိုင်ငံမှာလည်းအမျိုးသမီးတွေရဲ့စီးပွားရေးစွမ်းဆောင်ရည်တွေတိုးတက်မြင့်မားလာအောင်ကြိုးပမ်းချဖို့နဲ့ဒီလိုကြိုးပမ်းချတဲ့နေရာမှာစိတ်ဓာတ်တွေကိုအထူးအပြင်ဆင်သွားဖို့အရေးကြီးတယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတိုက်တွန်းခဲ့တဲ့အကြောင်းပုံထုံးလေးကနေပြီးတော့မှကျင်းပတဲ့နိုင်ငံကအမျိုးသမီးများနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့မြို့မြချင်းမြန်မာအဖွဲ့ညစာရေးမှူးဦးအောင်မျိုးမင်းကပြောပါတယ်
ဒီနှစ်ကတော့သူ့အနေနဲ့အမျိုးသမီးစတီရဲ့စီးပွားရေးစွမ်းဆောင်မှုကိစ္စမှာအဲ့ဒါကိုအဓိကထားပြောသွားပါတယ်။အမျိုးသမီးတွေစွမ်းဆောင်မှုမြင့်တင်လာတဲ့အတိုင်းပြည်ရဲ့တိုးတက်မှုရှိလာမယ်။တချို့နေ့မှာငြိမ်းချမ်းရေးအတွက်လည်းအထောက်အကူဖြစ်မယ်ဆိုတဲ့အကြောင်းအရာတွေသူပြောသွားတယ်။ဒီစီးပွားရေးစွမ်းဆောင်မှုလုပ်ပြီးတော့လူမှုရေးကိစ္စတွေလှုပ်ဆောင်မယ်ဆိုလို့ရှိရင်အတ္တနဲ့ပရပူးပေါင်းပြီးလှုပ်ဆောင်လို့ရှိရင်ဒါကတိုင်းပြည်ရဲ့အကျိုးရှိတယ်ဆိုတဲ့အချက်။နောက်တစ်ခုကတော့အဓိကဒါတွေကအကြောင်းနဲ့ပို့လို့ပဲလို့မြန်မာနိုင်ငံပြောင်းလဲမယ်ဒီကစိတ်သက်ပြီးဖြစ်တယ်အဲ့တော့စိတ်သက်ပြီးကအမျိုးသမီးတွေကိုလည်းပြောင်းဖို့အတူလို့အမျိုးသားတွေလက်ကလည်းပြောင်းလဲဖို့လိုအပ်တယ်အမျိုးသမီးတွေပါဝင်မှုကိုပူဇော်ပေးပြီးမယ်အမျိုးသားတွေရဲ့ပါဝင်မှုကိုလည်းရှော့မချစေခြင်းမျိုးဆိုတဲ့စကားကိုတော့သူရှင်းပြသွားတာကိစ္စပါတယ
်ဒီနေ့နိုင်ငံကအမျိုးသမီးများနေဆောင်ပုံးနဲ့အညီရည်မှန်းချက်ပြည့်နေအောင်မြန်မာနိုင်ငံအနေနဲ့လိုက်ပါဆောင်ရွက်ဖို့ကတော့အများကြီးစ조사ရအောင်မှာဖြစ်တယ်လို့အမျိုးသမီးရဲ့လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Triangle Women အဖွဲ့ကမှတ်ခင်လေးကပြောပါတယ်
ဒီမှန်းချက်ပြည်မှုကတော့ကျမတို့ကလုပ်ဖို့ကတော့တတော်လေးကိုမှစူးစမ်းမယ်အနေထားလို့မြင်တယ်။ဘာလို့လဲဆိုတော့ကျမတို့ကလူတွေကညံ့လို့လားဆိုတော့မဟုတ်ပါဘူး။ကျမတို့ဒီလူတွေစူးစမ်းခွင့်အရေးချင်းကိုပြခွင့်နောက်ပြီးတော့လုပ်ကင်နိုင်မဲ့ဥပဒေမူဝါဒဒါတွေကကျမတို့မှာအစင်စင်ရှိမနေဘူးနည်း။အစင်စင်ရှိမနေတဲ့အခါကျတော့ဒါတွေပါအစအဆုံးအကုန်လုံးလုပ်ရမှာဖြစ်တဲ့အတွက်ဒီ73နှစ်အတွင်းမှာမျိုးသူကြီးအတွက်စီးပွားရေးပိုင်းကမပြိုးတိုးတက်မှုဆိုတဲ့ဟာကတတော်လေးတော့ပါတယ်ခက်ခက်ခက်ခက်ဖြစ်အောင်မယ်လို့ထင်တယ်ဒါပေမဲ့အခုမျှော်လင့်ချက်ရှိတာကတော့လူကအဓိကပဲလေစင်မမဆိုသူကအဓိကပဲဖြစ်တဲ့အတွက်ကျွန်တော်တို့မှာစူးစမ်းခြင်းနဲ့စိတ်အဲပြင်းထန်လေးလေးအဲဒီဟာကိုရဖို့ပို့ပြီးတော့ဟိုဒီစက်လေးလေးနဲ့စံနေလို့ပဲကျွန်တော်တို့ယူဆပါတယ
်အစိုးရရဲ့ပူပေါင်းပါဝင်မှုနဲ့မျိုးသားမျိုးသမီးအားလုံးနဲ့တွဲပြီးအတူပြောင်းလဲခြင်းနဲ့စိတ်နဲ့အပြောင်းလဲကိုပေါ်ဆောင်ရမှာဖြစ်ပြီးတော့ဒီလိုမှမဟုတ်ရင်တော့ရည်မှန်းချက်အတိုင်းပြောင်းလဲဖို့ဆိုတာမလွယ်ဘူးလို့ဦးအောင်မျိုးမင်းကပြောပါတယ
်စိတ်တော့မလွယ်ဘူးခင်ဗျဖြစ်တော့ဖြစ်လာနိုင်မယ်ဒါပေမဲ့ဘယ်လောက်ထိလုံနိုင်မလဲအစိုးရကဘယ်လောက်ထိပူပါမလဲလူတွေကဘယ်လိုကြောင်းကြမလဲကြောင်းတဲ့နေရာမှာအမျိုးသမီးတွေကိုယ်တိုင်ကလည်းသွားအမြင့်တင်မှုလိုအပ်တယ်လို့အမျိုးသားတွေကလည်းဒီချက်တွေကိုနားလေလက်ခံသဘောပေါက်ပြီးတော့ဝိုင်းဝန်းကူညီဖို့အမျိုးသားတွေကလည်းကြောင်းလဲဖို့လိုအပ်နေတော့ပါပဲ
ပေါ်ရူးနေကနေပြီးတော့မှချင်းပါတဲ့နိုင်ငံကအမျိုးသမီးများနေခန္ဓာကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကကြီးမှုချင်းပါခဲ့တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်မိန့်ခွန်းပြောခဲ့တယ်လို့လူကယ်ပြောင်ဝင်ကြီးလည်းတက်ရောက်စကားပြောပါတယ်။လိမ့်မဲဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်အမျိုးသမီးတွေနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်မှုတွေပပျောက်စေဖို့အတွက်ဥပဒေတွေပေါ်ပေါက်လာအောင်ဝန်ကြီးဌာနအနေနဲ့ဘာတွေလှုပ်ဆောင်နေလဲဆိုတာနဲ့အမျိုးသမီးတွေရဲ့ဘဝမြင့်တင်နိုင်ဖို့အတွက်အမျိုးသားအဆင့်စီမံကိန်းတွေချမှတ်လှုပ်ဆောင်နေတာအပါအဝင်ဝန်ကြီးဌာနရဲ့အမျိုးသမီးရေးရာဆောင်ရွက်ချက်တွေကိုလူကယ်ပြောင်ဝင်ကြီးကပြောသွားပါတယ်။အင်းဝင်အကြံဖတ်မှုလိမ့်မိုင်းဆိုင်ရာစော်ကားမှုခွဲခြားဆက်ဆံမှုတွေအပါအဝင်မြို့သမီးတွေအပေါ်အကြံဖတ်မှုတွေပပျောက်စေရအတွက်အသိပညာပေးဆွေးနွေးပွဲတွေစာအုပ်မိတ်ဆက်အခမ်းအနားတွေကိုလည်းမနေ့ကကျင်းပခဲ့ကြပါရဲ့ရှင်